ဩစတြေးလျနိုင်ငံကတော့ဒီရိုဟင်ဂျာဒုက္ခသည်တွေကိုအခြေချနေထိုင်ခွင့်ပေးမှာမဟုတ်ဘူးလို့ဝန်ကြီးချုပ်တိုနီအဘော့ကပြောကြားလိုက်ပြီးနိုင်ငံရေးခွလုံခွင့်တောင်းခံမှုအတွက်လှေတွေနဲ့လာရောက်သူတွေကိုဩစတြေးလျနိုင်ငံလိုအနောက်နိုင်ငံတစ်ခုမှာဘဝသက်ထူထောင်ဖို့အတွက်အခွင့်ပေးမှာမဟုတ်ကြောင်းလည်းတတိပေးလိုက်ပါတယ်။အရှိတောင်အာရှနိုင်ငံတွေရဲ့ကမ်းတွေကိုထောင်နဲ့ချီးပြီးရောက်လာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့မြန်မာနိုင်ငံမှာအဖိနှိပ်နှိပ်စက်ခံရလို့ထွက်ပြေးလာတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုဩစတြေးလျနိုင်ငံကအခြေချနေထိုင်ခွင့်ပေးဖို့ရှိမရှိမေးမြန်းချက်ကိုမစ္စတာအဘော့ကလက်မခံကြောင်းဒီကနေ့ပဲဖြေကြားခဲ့တာပါ။အင်ဒိုနီးရှားနိုင်ငံအာချေပြည်နယ်မှာကမ်းပေါ်ကိုခေါ်တင်ခဲ့တဲ့ရွှေပြောင်းအခြေချသူ400ကျော်ရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့ IOM နိုင်ငံတကာရွှေပြောင်းအခြေချသူများရေးဆိုင်ရာဆောင်ရွက်နေတဲ့အဖွဲ့ပြောခွင့်ရဂျိုးလော်ရီကပြောကြားနေချိန်မှာပဲမစ္စတာအဘော့ကအခုလိုပြောကြားလိုက်တာပါ။ဒီရွှေပြောင်းအခြေချသူတွေဟာပင်လယ်ပြင်မှာလမ်းနဲ့ချီးပြီးနေကြရတာမို့မျောလင့်ထားတဲ့အတိုင်းအခြေအနေကတိတ်ကိုဆိုးဝါးနေပေမဲ့သူတို့ထက်ကတေဆုံးသူတော့တယောက်မှမရှိဘူးလို့ပြောပါတယ်။သူတို့ဟာအာချဲပြည်နယ်ထဲကလူသူအယောက်ပေါင်နေတဲ့နေရာကိုမနေ့ကဗုဒ္ဓဘုရားနေမှာရောက်ရှိလာတာဖြစ်ပါတယ်။